ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာရဲ့တမန်တော်မူဟမ္မဒ်ကိုပုခတ်ဆော်ကားရဲဆိုတဲ့ဆွဲချက်နဲ့တည်ထန်ချမှတ်ခံခဲ့ရတဲ့ခရီးယန်ဘာသာဝင်အမျိုးသမီးကိုဒီရန်ကလွတ်အောင်ကူညီလှုံ့ဆော်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆိုင်ဖူးမူလုတ်ကပါကစ္စတန်ကနေသူထွက်ပြေးရပြီလို့စနေနေ့မှာပြောပါတယ်။အကြောင်းကတော့အမျိုးသမီးကိုဒီတိမတ်အစောပိုင်းမှာတည်ထန်ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်အစ္စလာမ်ဝါဒီတွေကကန့်ကွက်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်လာတဲ့အတွက်သူ့အသက်အန္တရာယ်စိုးရိမ်ရတာကြောင့်လို့ပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုကောက်ွယ်ပေးမယ်ဆိုရင်တော့နိုင်ငံကိုပြန်ပြီးဒီမှုကိုဆက်လုပ်မယ်လို့ရှင်းနေမူလုတ်ကပြောပါတယ်။2020ပြည်နှစ်မှာတည်ထွင်ချမှတ်ခံခဲ့ရတဲ့ ICRBB ရဲ့အယူခံလွှာကိုပါကစ္စတန်တရားဝန်ချုပ်ကဗိုလ်ထုနေ့မှာအတည်ပြုပေးပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်ဖြစ်လာတာပါ။ Islamic စစ်သွေးကြောအဖွဲ့ Tariq e Labaik ya Rasul Allah TLYR အဖွဲ့အနေဟာပါကစ္စတန်ရဲ့အကြီးဆုံးမြို့ကြီးဒုံမြို့ကလမ်းမကြီးတွေကိုပိတ်ဆို့ခဲ့ကြပြီး ICRBB မှာအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တဲ့တရားဝန်ချုပ်တရားသူကြီးတွေကိုတပ်ပစ်ဖို့တောင်းဆိုကြပါတယ်။ BB ကိုအကူအညီပေးခဲ့တဲ့နိုင်ငံသမားနှုတ်ဦးကလည်းလှုပ်ကြံတပ်ဖြတ်ခံလိုက်ရပြီးပါပြီ။